အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ဒီတစ်ပတ်တော့စိုက်ပျိုးရေးကဏ္ဍအတွက်မရှိမဖြစ်လိုအပ်တဲ့ရည်ကိုတောင်သူတိုင်းလက်လန်းမိဖို့ COVID-19 ကာလအတွင်းလုပ်နိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကိုမေးမြန်းပြီးပြန်ပြပေးမှာပါ။
ဟုတ်ရှေ့ဒီကျွန်တော်နာခဲ့ပြီးတဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်ယနေ့ထိပဲမှန်နေတယ်ဘာမှန်လဲဆိုရင်ဝိုးရီမှာဒီကားလာလို့မှာအန်စာတိန်ထိပဲရေဖုံးမယ်ရေမဖုံးရင်မိုးခေါင်ရင်ရေငတ်မယ်များသောအားဖြင့်ရေများရင်ပြန်တည်နိုင်မယ်ရေဖုံးတယ်မိုးမလာတော့ဆိုရင်ခေါင်တယ်အခုဆိုရင်ပဲပုံစံလေးကမဆွတ်ဖို့လုပ်သွားပြီးတော့ဂျွန်လာတောင်မှကပြန်ပြီးမိုးလာမှဆိုတော့ဒီနန်ဒီစိုက်ချင်ကနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှာစိုက်မဲ့တောင်းဒီနန်ဒီနန်မှာသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီလိုမင်းမီးမယာမိုးကိုမိပြီးတော့စိုက်နေတာကကျွန်တော်တို့နိုင်ငံရဲ့80%တောင်ရှိတယ်
။မြမစိုက်ပျိုးရေးကဏ္ဍမှာရေးပြန်လိုအပ်တာတွေကအများကြီးရှိပါသေးတယ်
။ဒီလက်ရှိအနေအထားမှာလူသမားတွေအားလုံးကတွဲနှောထုံတုံးထုံတန်နဲ့ပဲလက်ထက်သွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူ့လိုချင်တဲ့အချိန်မှာရေးမရဘူး။ရေးမရတဲ့အချိန်မြေယာတွေထွန်ရစ်တဲ့နေရာမှာအားလုံးအဆင်မပြေဘူး။အပြင်ပဈေးကွက်မရှိတဲ့တွဲကျွန်တော်တို့ရရပဲလုပ်တယ်ဖြစ်တယ်လို့လုပ်တယ်ယာတီကလည်းဆောစောကကျွန်တော်တို့ကဒါကနောက်ပိုင်းမှာယာတီကပြင်းထန်လာတယ်သူတပြက်ပူချိန်ပေါ့နော်ပူချိန်က9နိုင်10နိုင်ဆိုရင်ဘလူးမကွင်းထဲမှာမနေနိုင်တော့ဘူးတော့လေလေယာရဲ့ဒီအနေထားကလုံသားရှားပါတယ်ယာတီကပြင်းထန်တယ်နောက်ပြီးတော့ဈေးကွဲမရှိတဲ့အတွက်ကျွန်တော်စိတ်ဝင်စားတဲ့ဒီနေရာလုပ်ငန်းကြီးကိုဆိုတော့ဒီတိုင်းပဲမျက်ကွယ်ပြုမယ်နေမှာဆိုရင်တော့တိုင်းပြည်သည်ရရှိမှာကိုဗစ်ကလည်းပြပြကနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုဆိုးသွားမယ်ဒီအနေအထားရှင်ရုံထက်ဖို့ဆိုရှင်ဒီအားလုံးကိုဖြစ်ရှင်းနိုင်တဲ့နည်းလမ်းဒီနံပါတ်1ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုတိုက်တိုင်နဲ့တန်သမားတွေစိုက်ဖို့အရှင်းသင့်ဖြစ်အောင်စီမံပေးရမယ်နံပါတ်2အင်အားမဲ့နေတဲ့တန်သမားကိုအင်အားရှိတဲ့တန်သမားဖြစ်အောင်ကျွန်တော်ဆက်မှုကိရိယာလက်လုပ်လက်လုပ်ကိရိယာတွေတက်ဆင်ပေးရအောင်ဒါကဒီမဖြစ်မနေလုပ်ရမယ့်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ပထမဆုံးကရေမြင့်ရင်းမြစ်တွေပေါ်ထုတ်ပေးရမယ်ဒုတိယကဆက်တွေတက်ဆင်ပေးရမယ်ပေါ့ကျတော့ရေအရင်းမြစ်ကိုဘယ်ဒေတာမှာဘယ်လိုလုပ်ရမလဲဆိုတာလေးကိုဆရာနည်းနည်းပြောပြပေးပါရှင်
။ပြောရမယ်ဆိုရင်ရေအမြစ်တော့မြင်းမြစ်ပေါ်တာတော့ဘာညာအရှိဘူး။ဒါမှလည်းအသုံးမချဘူး။အသုံးမချောက်ဆိုတာဘာလဲဆိုတော့ Prono number 1ခုမေလနေ့စရွာမယ်အောက်တိုဘာထိမိုးကြီးရွာတဲ့အခါမှာတဲကြီးမိုးကြီးရွာတယ်။ရွာသမျှအားလုံး6နေမျိုးနဲ့ဆင်ပြင်းထဲဆင်းပြီးတော့ရောက်ရနေမျောသွားတာပဲရှိတယ်။ဒီရေဒီအားလုံးကိုရေမရှိတဲ့အခါမှာဘယ်လိုတောင်မလဲဆိုတဲ့စီမံဆိုတော့ရေလောင်တမန်တွေရှိလာနေတာဒါဘာလို့မင်းဆရာဘာလို့ပြောလဲရေလောင်တမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ့ကုန်ပြီရေလောင်တမန်တွေရဲ့အရင်မြစ်ကလုတ်ထားတဲ့စစ်တော်တွေဒီပြုံးကုန်ပြီဒါကြောင့်မို့ယနေ့ရေလောင်တမန်တွေဒီအခုနွေရာသီစိုက်မယ်ဆိုလို့ရှိရင်ရေမရှိတော့ဘူးဥပမာပြေသဖတ်စိတ်ဆယ်ကြီးဒီအေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုန်ချိကျတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်ဒီမြစ်ဆိုရင်အေက3သိန်းတော်မှာ9သိန်းက3သိန်းတော်ဆိုတာမဆိုင်နိုင်တော့ဘူးဘာဖြစ်လို့လဲဆယ်ကြီးကောဝါပြီးတော့ရေမလောင်တိုင်းလို့ပေါ်လာလဲပါတယ်ရေရင်းမြစ်တွေချက်ခန့်လျှောက်တဲ့ရေတွေမစင်းတာလဲပါတယ်သူတို့သမိုးရင်းလုံးလှောင်ထားတော့လဲစိုက်မဲ့ရှင်ကြောင့်ရေမရှိတော့ဘူးဒီအနေထားတွေဒီဆယ်တွေပေါ်မှာလဲသူတို့ပြန်ပြီးတော့ပြင်ထိမ့်သိမ့်ဖို့ကောင်းတယ်ဆယ်တွေကိုပို့ပြီးတော့လှောင်ထားအောင်တူးဖို့လိုတယ်ဆယ်ကိုရေသာစီတဲ့တောတောင်တွေပြန်ပြီးတော့ပြင်ပြင်ဖို့လိုတယ
်ဒီလိုတိဆောက်ထားတဲ့ဆယ်ရေထက်ကောင်းတဲ့အရင်းမြစ်တွေမြန်မာနိုင်ငံဒေသအတော်များများမှာရှိနေတယ်လို့လည်းပြောပါတယ
်တခိုင်ကမ်းမြောင်တစ်လျှောက်တစ်လျှောက်မှာဆင်းလာတဲ့တောင်တန်းနေအကိုရုံမရဲ့အကိုအရှိအနောက်ကွယ်တန်းဆင်းနေတဲ့တောင်တန်းတွေနောက်ပြီးတော့ကျန်းရုံမတောင်တန်းတစ်ချောင်းလျှောက်မှာဟိုပုံးချိုင်ဝမ်းအဲဟိုချိုင်ဝမ်းမှာတောင်တန်းတွေကြွံမြောင်ဆင်းသွားတာနောက်ကြရပြီးသင်းသာကြီးတောင်တန်းတွေကင်တောင်တန်းတွေဆင်းသွားတာဆင်းသွားနေမှာလင်သမားလေးတွေကတချို့ဘာလို့လဲဆိုရင်တောင်တန်းကနေရောမှဆင်းလာတဲ့ချောင်းလေးတွေကနေချောင်းပိတ်မြောင်းပိတ်ဆယ်လေးတွေလှုပ်ကြတယ်လှုပ်တော့သူတို့ကအင်အားကသူတို့မှာကြောက်တုံးကြောက်ခဲလေးတွေတစ်တုံးတစ်ခက်လေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေနဲ့လှုပ်ကြတယ်ကျွန်တော်အဲ့ဒီလမလေးကဝိလမြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နိုင်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ဒီလမပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတဲ့ရေရှည်တော့သူပြပြထိမ့်သိမ့်မယ်ဆိုရင်တော့ဘာမီတနန်တရားမှာရေရရှိလေးလုပ်ငန်းဒီလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျအများကြီးပဲ
မြန်မာနိုင်ငံအလဲပိုင်းပူပြင်းချောက်တဲ့ဒေတာတွေမှာမြေအောက်ရေကိုတုံးနိုင်အောင်စီမံပေးဖို့လိုပါတယ
် Dry zone အပတ်ဝန်းကျင်မှာရေခန့်တဲ့သို့တော့မြေအောက်ရေရှိနေတယ်မြောက်ရီမှာစားတက်မှာလည်းမြောက်ရီတွေအများကြီးရှိတယ်အဲ့ဒါကိုရေပန့်လေးတွေလေးလက်မှတ်တွင်းလေးတွေ80ပေ80 80 450ဆိုရောက်ပါတယ်ဒီလိုပန့်ရေရေတန်လေးတွေထူပဲဆိုဒေတိုင်းတိုင်းထူလို့ရှိရင်1က10က10ကလောက်သွားပါတယ်လေးလက်မှတ်ရေမြောက်တဲ့နေရာမှာ
ရေအရင်းမြစ်စီမံရေးအတွက် တကယ်တော့လောက်ရမယ့်နေရာကတော့အေယာရီမြို့ဝကျွန်းပေါ်ဒေသပါ
တကယ်လို့ဆရာကောင်းတဲ့နေရာဒီအေယာရီမြို့ကျွန်းပေါ်ကြီးပါအဲ့ဒါကမိုးရင်းမှာဧက၄သိန်းလောက်ဆက်တယ်နှွေမာကဘာမှကိုမတွေ့ရဘူးဒါကြောင့်ကြိုက်လက်မြို့နယ်တမြို့နယ်လောက်ပဲရေလေးတဘောဝဝင်တဲ့မြို့နယ်လောက်ပဲလူစပါးဆိုင်တယ်ဘာကြောင့်လဲဆိုတော့ဒီမြေရေဟာပြင်လဲဆွဲအားနဲ့သွားနေတော့နှစ်ကြိမ်တက်တယ်နှစ်ကြိမ်ကျဒီရေတက်ကြနဲ့သွားနေတာအဲ့မှာရေချိုလွှမ်းတာအေယာရီဒါ၄သန်းလောက်မှာတစ်သန်းလောက်ဒီကျွလာနဲ့နှစ်တန်းလောက်ကပင်လေပိုင်းဒီနှစ်တန်းကိုဆက်ရှမ်းပြန်စပါဒီဧကဒီတန်ခွဲစံတန်ခွဲထွက်တယ်စပါဒီဧကနှစ်တန်းဆက်ပြီးစံတုံးတန်သုံးတန်းအေးစီစီစံတန်သုံးတန်းဝေရောက်တိုင်းကိုခြေခံပြီးတော့လူရတီမှာရေပစ်တင်နဲ့ရေပစ်စင်ဆိုတော့ဘာမှမခဲဘူးကျွန်တော်ရေထဲမှာဖောင်လေးနဲ့ပန်လေးတွေထိုင်ပြီးတော့လေထဲကိုရေသွင်းပေးပြီးတော့တောက်ပိတ်မြောက်ပိတ်တွေလုပ်ပြီးတော့များဒီစနစ်တင်များအယောက်တိုင်းမှာလုပ်မယ်ဆိုရင်တော့အယောက်တိုင်းဒီဘဝပြည့်ရဲ့မျိုးစီထက်တန်ဆုံးနေရာနှွေးခါမှာနေရောင်အပြည့်ရတယ်ချောင်းနေမြောင်းနေရနေဒီရေတက်ကြမှာဒီလက်နှခမ်းကိုလာတည်နေတဲ့ရေလေးကိုပဲအခုခေတ် AC flow ဆိုတဲ့ပိုက်ကြီးတွေများသွင်းပြီးတော့များလုပ်လိုက်မယ်ဆိုရင်တော့ဟိုအလားလာကောင်းတယ်အချိန်နည်းလည်းကောင်းပါလေရေပဲလိုတယ်ဆရာမရဘာမှမလိုဘူးလေတမမ
မြစ်ချောင်းမတိမ်ကောအောင်စောင့်ရှောက်ရေးကိုလည်းအလေးထားရမှာပါ
ကျွန်တော်တို့အခုဒီပြည်တွေချောင်းတွေအိုင်တွေအင်းတွေကောတယ်ဟောဆရာမရဲ့ဘာကြောင့်လဲဆိုတော့ပြတော်တွေပြုံးနေတဲ့အားလုံးကတိုက်စားပြီးတော့ကောတယ်ရော်မြစ်တီပြဖျားနေရွှေမိုင်းနေကြောင်မိုင်းနေတူးတဲ့တွင်းစာတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုခုထိပိတ်သွားတယ်ကျွန်တော်တို့တဘောကအရင်မြင့်ရေမြင့်တွေကကာဆလို့ကျွန်တော်တို့ကပြုံးပြီးသွားတယ်တကယ်လို့ဓာတ်တွေများတွန်းဖော်ပြီးတော့ပြန်လုပ်မယ်ဆိုရင်ရော်မြစ်ကြည့်တီကျွန်တော်တို့တောက်သုံးရေစိုက်ပျိုးရေဘဝပြည့်ရဲ့ဂုံတွေအထက်ပြည်ဗမော်ထိတင်လို့ရတဲ့ทีมยาทิ้งซ้ําเลยส่วนတော့အားလုံးကအချက်ကုတ်အများကြီးပြတ်ပါတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြန်ဆက်ကြ